ဖိလစ်ပိုင်သမားရိုဒရီဂိုဒူတာတဲကအင်္ဂါနေ့မှာအမေရိကန်နိုင်ငံကိုပုတ်ခတ်ပြောဆိုလိုက်တဲ့အတွက်ကာလရှည်ကြာတည်ရှိခဲ့တဲ့မဟာမိတ်နိုင်ငံအကြကဆက်ဆံရေးအပေါ်မသေးကြမရေရာမှုအသစ်တွေထပ်မံဖြစ်ပေါ်လာခဲ့ပါတယ်။နိုင်ငံအကြဆယ်စုနှစ်ပေါင်းများစွာတည်ရှိခဲ့တဲ့ကာဝေးဆိုင်ရာသဘောတူစာချုပ်ကိုအမေရိကန်နိုင်ငံအနေနဲ့မေ့ဖျောက်ပစ်လိုက်ပါဆိုပြီးဂျပန်နိုင်ငံကိုတည်ဝင်ခီးမစတင်ခင်သတင်းတော့တွေကိုမနီလာမြို့မှာပြောကြားလိုက်ပါတယ်။ဒါအပြင်သူ့နိုင်ငံအတွက်မှာဖိလစ်ပိုင်စစ်သားတွေကလွဲလို့တခြားဘယ်နိုင်ငံကစစ်သားကိုမှမမြင်တွေ့လို့ကြောင်းအမေရိကန်နဲ့ချုပ်ဆိုထားတဲ့စီရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်ကိုရည်ညွှန်းပြီးပြောကြားလိုက်ပါတယ်။သမရဒူတာတဲကတရုတ်နဲ့အမေရိကန်နိုင်ငံဆိုင်ရာသူ့ရဲ့ policy တွေကိုပြောင်းလိုက်တဲ့အတွက်လဲအာဆီယံအဖွဲ့အစည်းမတည်ကြမရေရာမှုအသစ်တွေထပ်တိုးလာပါတယ်။ဖိလစ်ပိုင်နိုင်ငံကအလဲကျဥက္ကဋ္ဌတာဝန်ယူမဲ့အချိန်နဲ့အဖွဲ့ဝင်ဆယ်နိုင်ငံပါတဲ့အာဆီယံအဖွဲ့တည်ထောင်တဲ့အနေနဲ့50မြောက်နှစ်ပတ်လည်အထိမ်းအမှတ်ကျင်းပမဲ့ကာလတိုက်ဆိုင်နေတာမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမှုကြီးထွားလာနေတာနဲ့ဒေသရင်းအမေရိကန်တို့ရဲ့မဟာဗျူဟာကျတဲ့အခန်းကဏ္ဍတွေပေါ်အဖွဲ့အစည်းသဘောထားကွဲပြားမှုတွေစတင်ဖြစ်ပေါ်နေပြီဖြစ်ပါတယ်။